မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ပေါ်ထိခိုက်နိုင်ခြင်းအပြစ်ချက်ချစားမှုလူခွင့်ရေးနဲ့လုံထမခွင့်ရေးချိုးဖောက်မှုတွေအားပေးမိနိုင်ခြင်းကိုစီးပွားရေးလုပ်ငန်းတွေနဲ့လုပ်ငန်းရှင်တွေသတိပြုစဉ်းစားနိုင်ဖို့အတွက်နောက်ဆက်တွဲအကြံပြုစာလွှာကိုအမေရိကန်အစိုးရကတနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်2022ခုနှစ်ဇန်နဝါရီလတုန်းကလည်းအခုလိုအကြံပြုစာလွှာထုတ်ခဲ့ပြီးဖြစ်ပါတယ်အဲ့ဒီအကြံပြုချက်ကိုအခုစာလွှာကနောက်ဆက်တွဲထပ်မံဖြည့်ဆည်းလိုက်တာပါဒီမိုကရေစီလူခွင့်ရေးအတွက်ရတမအေးစရာဖြစ်ပြီးအကျင့်ပြတ်ခြားစားမှုကိုအားပေးနိုင်တဲ့ဖြည့်ဆွတ်နယ်ပယ်တွေကတော့မြေရှားတပ်တုလုပ်ငန်းအခြေခံတပ်တုတွေဖြစ်ကြတဲ့ဂျင်းနီခဲနီကယ်တန်ဘျူအလူမီနီယံသွတ်နဲ့ရွှေလုပ်ငန်းတစ်လုပ်ငန်းလေကြောင်းဆိုင်ရာဝန်ဆောင်မှုအစိပ်ပိုင်းရောင်းဝယ်ပံ့ပိုးမှုနဲ့လောင်စာဆီလုပ်ငန်းတွေဖြစ်ကြတယ်လို့ကြေညာချက်မှာပြောထားပါတယ်ရတမအေးစရာလှုပ်ဆောင်ချက်တွေကတော့စစ်တပ်ကအသုံးပြုလာမှာစစ်တပ်ကိုပံ့ပိုးတာနဲ့နိုင်ငံတော်ပိုင်းဘဏ်တွေနဲ့တခြားငွေကြေးဝန်ဆောင်မှုတွေကိုအသုံးပြုတာနိုင်ငံတကာအသိအမှတ်ပြုထားတဲ့အလုံမွားခွင့်ရေးတွေကိုချိုးဖောက်နိုင်တဲ့လှုပ်ဆောင်ချက်တွေဖြစ်တယ်လို့ကြေညာချက်မှာသတိပေးထားပါတယ်